American ရှေ့မြောက်ဖက်တချို့မှာဆောင်းအာဒီမုန်တိုင်းကျရောက်ပြီးအေးလွန်ကဲလာနိုင်ကြောင်းသတိပေးချက်တွေထုတ်ပြန်ထားချိန်မှာပဲစနေနေ့က Hurricane မုန်တိုင်းလောက်နီးနီးပြင်းထန်တဲ့လေမုန်တိုင်းတက်ခတ်တဲ့အတွက်တချို့နေရာတွေမှာနှင်းတွေထူးထူးထဲထဲကျနေတယ်လို့ကန်ယုန်ရန်ဒေသမှာတော့ရေကြီးရေရှမ်းတာတွေကြုံနေရပါတယ် Philadelphia, New York နဲ့ Boston အပါအဝင်လူရေထူထပ်တဲ့မြို့ကြီးတချို့နဲ့အရှေ့မြောက်ပိုင်းပြည်နယ်10ခုကနေရာတချို့မှာမုန်တိုင်းတန်ခံနေရတာပါစနေနေ့ကင်းပိုင်းမှာနယူးဂျာစီကမ်းရိုးတန်းနဲ့နယူးယောက်အရှေ့ဘက်လောင်အိုင်လန်တချို့နေရာတွေမှာကြားရနှင်းတူဟာ18လက်မှကျော်နေပါပြီ။အတ္တလန်တစ်တမုတ်တဲ့ကမ်းရိုးတန်းနဲ့နီးတဲ့ဒေသတွေမှာနှင်းက2ပေလောက်ထိကျနေတယ်လို့လေးတိုင်နှုန်းကတနအီမန်80နှုန်းရှိနေပါတယ်။ဆိုးရတဲ့ရာသီဥတုကြောင့်နယူးယောက်၊ဘော့စတန်၊ဖီလာဒဲလ်ဖီးယားမြို့ကြီးတွေအတွက်လင်းခီးစဉ်4500ကျော်ကိုစနေနေ့မှာဖျက်သိမ်းထားပြီးဘော့စတန်ကနေဝါရှင်တန် DC ပြေးတဲ့မြန်နှုံးမြင့်ရထားခီးစဉ်တချို့လည်းဖျက်သိမ်းထားပါတယ်။Massachusetts ပြည်နယ်မှာဈေးဆိုင်တဲ့လူနေအလုံးပေါင်း3000ကျော်မိပြတ်နေတာဖြစ်ပါတယ်။ New Hampshire, Massachusetts, Rhode Island, Connecticut, New York, New Jersey, Delaware, Maryland နဲ့ Virginia ပြည်နယ်10ခုကတချို့နေရာတွေမှာပြင်းထန်တဲ့မုန်တိုင်းအန္တရာယ်သတိပေးထားသလိုလမ်းတွေပေါ်မှာထွက်ကြဖို့လဲဆော်ဩထားပါတယ်။